ထိုင်းနိုင်ငံချင်းရိုင်ပြည်နယ်တွေကမွေးစေဝါစစ်ဆေးဂိတ်မှာအထောက်ထားမဲ့မြန်မာရွှေပြောင်းအလုပ်သမားတွေတည်ဆောင်လာတဲ့ကားစီးစစ်ဆေးမခံပဲထွက်ပြေးရင်တိတ်မောက်ခဲ့ပါတယ်။တိတ်မောက်တဲ့ကားတွေကနေတော်တော်များများထွက်ပြေးသွားကြပြီမဲ့ဒဏ်ရာရီနဲ့6ဦးကိုတော့ထိုင်းလုံခြုံရေးတွေကဖမ်းမိခဲ့ပါတယ်။ထိုင်းခြေစိုက်ပြည်ဝင်သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့အုပ်စုခုနှစ်ပုံဖန်ကြီးရွာသက်ဆန်ပါဆက်ရွာအနီးမှာရှိတဲ့ငွေရစေဝါစစ်စေးရိတ်ကိအနီးမှာဧပြီလ22ရက်နေ့မနေ့အစောကြီးအချိန်မှာပဲအထောက်ထားမဲ့မြန်မာတွေကိုတယ်ဆောင်လာတဲ့ကားတစ်စီးတိတ်မှောက်ခဲ့တာပါစစ်စေးရိတ်ကစစ်စေးတာကိုမခံဘဲမောင်းပြေရာကနေကားတိတ်မှောက်မှုဖြစ်ပွားခဲ့ပါတယ်ကားတိတ်မှောက်ခဲ့ပေမဲ့အတော်များများထွက်ပြေးလွတ်မြောက်သွားကြပြီးထိခိုက်ဒဏ်ရာရသူ6ဦးကိုတော့ထိုင်းလုံခြုံရေးတွေကဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
ဒီဧပြီလ22ရက်မှာခြေလိုက်ပြီးနဲ့မဲဆိုင်မြို့မှာရှိတဲ့မွေးစီဝါစစ်စီခိတ်မှာမတင်ငါဝယ်ကားစီးရက်တက်မှုစစ်စီတာကိုအဲ့ကားရက်မပြီးပဲထွက်ပြေးတဲ့အတွက်ကားတိတ်မောက်မှုဖြစ်တယ်။တန်ရတဲ့အမျိုးသီးတယောက်ကိုမဲဆိုင်မြို့မှာရှိတဲ့အထွေရောဂါကိုဆေးဝါးကြည့်ပို့ပြီးတော့ကုသပေးတယ်
ထပ်ပြေးလွတ်မြောက်သွားသူတွေထဲမှာလည်းတန်ရာရသူတွေပါဝင်တယ်လို့လည်းပြောပါရယ်။ကားပေါ်မှာတရားမဝင်ဝင်လာသူ10ခန်းလောက်လည်းပါပါရယ်။ဧပြီလ20ရက်နေ့ကလည်းချင်းလိုက်ပြီးနဲ့မဖောက်လုံမြို့မှာလည်းအထောက်ထားမဲ့မြန်မာတွေတဲဆောင်လာတဲ့ကားနှစ်စီးဖမ်းဆီးခံရပြီးအဲ့ဒီထဲမှာတော့မြန်မာ32ဦးဖမ်းဆီးမိခဲ့ပါရယ်
။အလားတူဖြစ်ရတာဒီချင်းလိုက်ပြီးနဲ့မဖောက်လုံမြို့စစ်စည်းခိတ်မှာဖြစ်တယ်။မတင်ငါဝယ်ကားနှစ်စီးကိုစစ်စည်းတယ်။အဲ့မှာတရားမဝင်မြန်မာ32ယောက်ဖမ်းမိတယ်။ပြီးတော့ထိုင်းညမောင်းနှုတ်ကိုလည်းဖမ်းတဲ့ရဖမ်းပြီးရပေါ့
အခုလိုမျိုးစစ်စေးဂိတ်တွေကစစ်စေးတာကိုမခံဘဲမောင်းပြေးကြတာကြောင့်ထိုင်းနိုင်ငံထဲမှာမတော်တဆရင်တိမ်မှမှုတွေမကြာခဏဖြစ်နေတာပါမက်လာထဲမှာလည်းအထောက်ထားမဲ့မြန်မာတွေတည်ဆောင်လာတဲ့ကားတိမ်မှမှု၄ကြိမ်ဖြစ်ပွားခဲ့ပါတယ်မက်လာ16ရက်နေ့ကလည်းထိုင်းနိုင်ငံတောင်ပိုင်းပရာချုခီရီကန်ပြည်နယ်အတွင်းတရားမဝင်မြန်မာ18ယောက်ကိုတည်ဆောင်လာတဲ့မော်တော်ယာဉ်တိတ်မောက်ခဲ့ရကနေလူ6ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အခုဆိုရင်ဧပြီလကနေဧပြီလ22ရက်နေ့ထိထိုင်းနိုင်ငံထဲမှာဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာ800ကျော်ရှိနေပါတယ်ရှင်။